ထိုင်းမြန်မာနှစ်နိုင်ငံသဘောတူညီမှုနဲ့မြန်မာဘက်က MOU လုပ်သားအယောက်280ကျော်ကိုမြဝတီမဲဆောက်နယ်စပ်ကနေဒီကနေ့မေလ10ရက်နေ့မှာစပြီးတော့ဆီလွတ်လိုက်ပါတယ်။ဒါဟာကပ်ရောဂါ COVID-19 ကြောင့်ဒီနှစ်နှစ်နိုင်ငံကြားမှာတရားဝင်လုပ်သားဆီလွတ်တာကိုနှစ်နှစ်လောက်ရပ်ထားပြီးတော့ပထမဆုံးအကြိမ်ဆီလွတ်တာဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။မြန်မာနိုင်ငံဘက်ကအလုံသမားဆီလွတ်ရေးထိုင်းမြန်မာနှစ်ဖက်သဘောတူစာချုပ် MOU အရအလုံသမား280ကျော်ကိုကရင်ပြည်နယ်မြဝတီဘက်ကနေထိုင်းနိုင်ငံမဲဆောက်ဘက်ကိုဒီကနေ့မှလွှဲပြောင်းပေးလိုက်ပြီလို့မြန်မာအလုံသမားရေးရာဌာနရဲ့အမြင့်တဲ့အတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါတယ်
။မှန်ပါတယ်ခင်ဗျာ။ဒါဒီကဟိုကာလမှာဟို MOU စပြီးကျွန်တော်တို့ဒါထိုင်းနဲ့နေနိုင်စီစပြီးတော့ပို့တော့နော်။နောက်လည်းခုနကပြောတဲ့တောက်လျှောက်ကျွန်တော်တို့တွားဖို့ရှိတယ်နော်။ထိုင်းရဲ့ဒီနာကိုစီစံတိုင်းကျွန်တော်တို့စပြီးတွားမှာလေ။သူတို့ဘက်ကခုနကဒီအထုပ်လုံးတော့ကြိုင်နာနဲ့ဆောဆူသွားတယ်တော့ချက်ကျွန်တော်တို့တိုင်လုပ်ဖို့ရှိပါလေ
။ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့မြန်မာအလုံသမားအတန်းအရာရှိရုံးကတော့ဒီနေ့ထိုင်းကိုရောက်လာတဲ့မြန်မာ MOU လုံသား288ယောက်ရှိတယ်လို့ထုတ်ပြန်ထားပါတယ်။သူတို့အားလုံးဟာ Pandus Poultry Group ရဲ့စက်သားထုတ်လုပ်ရေးအလုပ်ရုံမှာလုပ်ကိုင်ရမှာပါ။2020ခုနှစ်ကိုဗစ်ကပ်ရောဂါကာလမှာထိုင်းရောက်ပြီးပလုံသားအများစု၄ရက်ပြန်ကြလို့ထိုင်းမှာလုံသားလိုအပ်ချက်များနေပါတယ်။ဒီလိုအပ်ချက်ကိုဖြည့်နိုင်ဖို့အတွက်အင်းကြီးချင်းမြန်မာနိုင်ငံဘက်ကနေလုံသားအများအပြားကိုခေါ်သွင်းနေရတာပါမြန်မာနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါနဲ့ဆေးအာဏာသိမ်းမှုကြောင့်စီးပွားရေးချွတ်ချုံကျနေပြီးထိုင်းကိုတရားမဝင်အလုပ်သွားလုပ်သူတွေတဖြည်းဖြည်းများလာပါတယ်အလုပ်လုပ်ကင်ဖို့အတွက်ထိုင်းနယ်စပ်ကိုတရားမဝင်ဖြတ်ကျော်ရင်ဖမ်းဆီးခံရသူမြန်မာတွေလည်းနှိမ့်တိုင်းနှိပါရှိနေပါတယ်အလုပ်တစ်ခုရဖို့ထိုင်းမှာလုံနေရပေမဲ့ဝင်ငွေကတော့ကုန်ကျစရိတ်နဲ့စုမိဆောင်မိတိတ်မဖြစ်ဘူးလို့ဗန်ကောက်မြို့စမုတ်စခုံမှာအလုံးလုံးနေတဲ့မြန်မာလုံသားတူက VOA ကိုပြောပါတယ
်ခက်တယ်ရောအများကြီးရောလမ်းအစီဒီမှာပေါ်သားတဲ့အများကြီးရှိတော့အလုပ်တွေကအမှတ်လို့ရှိရင်စမတ်ကြီးဆိုတာလည်းလင်ကန်တူလည်းဒီလိုကိုယ်တိုင်စမတ်ကြီးတွေဆိုတာဘာဖြစ်ချက်ဖြစ်လဲဆိုတော့ညီကြီးမှလို့ညီကြီးမှတော်တော်လေးတွေ့နေကြတော့ပြင်မတူဘူးလေလာတာကြီးကြတော့လည်းဘာမှမဟုတ်ဘူးနော်အဲ့တော့ဒီမှာနေရတာကိုယ်သားတို့ခရောက်ဆိုင်ဒီမှာဒီလိုပြန်ကျွေးပြရတယ်အလိုပဲပေါ့အလိုပဲရှိကြတော့
တရားမဝင်အလုပ်လုပ်နေရတဲ့မြန်မာလုံသားတအူးအနေနဲ့တလကိုပြန်မြလာစားငွေမြန်မာငွေနဲ့ဆိုရင်ကျပ်6သိန်းလောက်ရပြီးတော့တဝက်လောက်ပဲစုဆောင်းမိတယ်လို့သူကပြောပါတယ်မြန်မာကနေတရားဝင်လုံသားတောင်းတဲ့ချီခေါ်ယူသွားမယ်လို့ထိုင်းဘက်ကမြန်မာအလုပ်ကင်ရှာဖွေရေးအေဂျင်စီတွေကိုမကြသေးခင်ကကန့်လန့်ခဲ့တာပါမြန်မာဘက်ကတော့ကနဦးအနေနဲ့လုံသား2000လောက်စပြီးပို့ဖို့ပြင်ဆင်ထားတယ်လို့လူထိတ်မိုးပြပအလုပ်ကင်ရှာဖွေရေးအေဂျင်စီက VOA ကိုပြောပါတယ်MOU လုံသားတွေဆေလွတ်ဖို့အတွက်မြန်မာအလုပ်ကင်ရှာဖွေရေးအေဂျင်စီ12ခုကလုံကင်권ရထားပါတယ်။ထိုင်းဘက်ကတရားဝင်လုံသားအများပြလိုအပ်နေပေမဲ့လည်းထိုင်းလုပ်ငန်းတွေရဲ့အချက်လက်ကိုစစ်ဆေးရတာတချို့ဆက်ယုံတွေကအသိဖြစ်နေတာတွေကြောင့်ဒါတွေကိုစီစစ်ဖို့အချိန်ကြန့်ကြာနေတယ်လို့အေဂျင်စီတချို့ကပြောပါတယ်ခင်ဗျာ။